ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အာရှလမ်းမကြီးအနီးစစ်ကောင်စီတပ်တွေနဲ့ KNL နဲ့ပူးပေါင်းတပ်တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီကနောက်ထပ်တိုက်ရင်အားတွေထပ်မံဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပြင်းထန်မဲ့အလားအလာတွေရှိနေတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ကရင်ပြည်နယ်ကစီးရဲတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရဲကမြဝတီကော့ကရိတ်အာရှလမ်းတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးမနေ့ကတော့စစ်ကောင်စီဘက်ကတပ်အင်အားတွေဖြည့်ပြီးတက်လာတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်။အခုဒီလိုစစ်ကောင်စီရဲ့နေတာပေါ့နော်ပေါ်တဲ့အချိန်ဒီအာရှလမ်းတော့အခုနောက်ဆုံးကျွန်တော်ရတဲ့တရင်ကဒီစစ်ကောင်စီကသူ့ရဲ့လုံခြုံရေးရသပွဲကားပုံစံနဲ့အင်အားပြောင်းကြောဘုံစောင်းပင်းကသုံးပြီးနဲ့ပြန်ပြီးတော့ညပိုင်းတော့ထွက်ပါလာတယ်လို့သိရတယ်။တိုက်ပွဲတွေကတော့ကျွန်တော်တို့ဒီမှာဒီတုံးတော့ရေကွန်တဝိုက်နောက်ပြီးတော့ကျွန်တော်တမိုင်ကုန်းဒီကိုဘညတဝိုက်ပေါ့နောက်ပတ်လည်လာတာအမြဲတမ်းတိုက်ပွဲလို့နေတိုင်းပြီးသွားလို့တိုက်ပွဲတွေရှိနေတာဟုတ်တယ်
။ကျန်တရာဘက်မှာလဲစစ်ကောင်စီဘက်ကတပ်အင်အားတွေတိုးချထားသလိုမြဝတီမျိုးဘက်ကိုအပြေးအဝပြန်လဲထိန်းချုပ်နိုင်ရေးအတွက်စစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီးစစ်ပြင်ဆင်တာဟာ6လနီးပါးရှိပြီဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီအနေနဲ့ဒေါနာတောင်တဝိုက်ကနေမြဝတီဘက်ကိုတက်လာနိုင်တာမရှိသေးဘူးလို့လဲပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ
်။ဟုတ်ကဲ့သူတို့သိနိုင်ငံချစ်ပြီးရှိလားမရှိလားသူချင်းကြီးကသူတို့တပ်အင်အားတွေအကထကပြင်းနေပြင်းနေရလဲလမ်းထွက်သွားလဲလမ်းဆင်းသွားလဲနောက်ပိုင်းဒီအောင်စရာဖြစ်စဉ်ကြီးကိုရုံးသိမ်းလိုက်ပြီးတော့ပြောလို့ပြောနောက်ပိုင်းပြန်တက်လာတာအင်အားထွက်ပြေးလို့ချေတာဒါနဲ့အခုချိန်ကြီးတော့တို့ကဒီဒေါလာတောင်တန်းကိုကျော်လို့မရလဲဖြစ်နေတယ်ဒီနေ့အချိန်ကြီးပေါ့နော်ဟုတ်ကဲ့
ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ကော့ကရိတ်မြဝတီအာရှလမ်းဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခရီးသွားတွေကိုပါသွားလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစစ်ရေးအရကောကုန်သွယ်ရေးအရပါအရေးပါတဲ့အာရှလမ်းကိုလည်း KNU ဘက်ကပိတ်ပင်ထားတာပါစစ်ကောင်စီရဲ့ကရင်ပြည်နယ်ဝန်ကြီးချုပ်စောမြင့်ဦးနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းသံမတ်ကြီးတို့ဟာစက်တင်ဘာလ9ရက်နေ့မှာဖအံစစ်ကောင်စီရုံးမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးကုန်သွယ်ရေးအတွက်အဓိကအရေးကြီးတဲ့အာရှလမ်းပြန်ဖွင့်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်ဆိုပြီးနယ်စပ်ကုန်သွယ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်ကရင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။နေဆက်ကိုထိန်းချုပ်နိုင်တဲ့မြဝတီခရိုင်တဲကနေမြေအများစုကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်လဲအာရှလမ်းမကြီးကိုအပြေးအဝပြန်လဲထိန်းချုပ်နိုင်ရေးအခက်ကြုံနေရဆဲဖြစ်ပါတယ်။နေ့စဉ်ရက်ဆက်တိုက်ပွဲတွေကြားမှာတော့ဒေသခံပြည်သူတွေလဲအာရှလမ်းမကြီးအနီးအနားကနေဘေးလွတ်ရာကနေသွာလာလှုပ်ရှားနေကြရပါတယ်ရှင်။